အခုလိုမြန်မာနိုင်ငံအပေါ်ပေးမဲ့အကူအညီထောက်ပံ့တွေကိုလူထုအခြေပြုအဖွဲ့အစည်းတွေကတဆင့်ပဲပံ့ပိုးရတာဟာဥရောပသမဂ္ဂရဲ့ပိတ်ဆို့အရေးယူထားတဲ့မူဝါဒကြောင့်ဖြစ်တယ်လို့ EU Commissioner မင်းကြီးရဲ့ပြောခွင့်ရပုဂ္ဂိုလ် Mr. Toko ကပြောပါတယ
် Because of the sanctions we are not allowed to work with the government so our aid goes through local
မြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူထားတာကြောင့်ဥရောပသမဂ္ဂအနေနဲ့မြန်မာအစိုးရနဲ့ဓာတ်ရိုက်လုပ်ကံခွင့်မရှိပါဘူးအကူအညီတွေကိုဒေသခံလူထုအခြေပြုအဖွဲ့အစည်းတွေတိုးတက်ရေးအတွက်ထောက်ပံ့သွားမှာပါအဲ့ဒီထက်မှပြည်သူတွေရဲ့စွမ်းရည်မြင့်တင်ရေးဆိုင်ရာနဲ့ဥပဒေပညာပေးဆိုင်ရာလုပ်ငန်းစဉ်တွေလည်းပါဝင်ပါတယ်ပိတ်ဆို့အရေးယူတာကိုရုပ်သိမ်းပေးဖို့ကိစ္စမှာတော့ကြံတဲ့နိုင်ငံရေးအကျဉ်းသားအလုံးလှုပ်ပေးတာကြားဖြတ်ရွေးကောက်ပွဲမှာတရားမျှတပြီးလွတ်လပ်မှုရှိမရှိစတာတွေကိုဥရောပသမဂ္ဂကစောင့်ကြည့်အကဲဖြတ်ပြီးဆုံးဖြတ်သွားမှာဖြစ်ပါတယ်
။လောလောဆယ်မှာလည်းမြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်နေပြီးအစိုးရဘက်ကလည်းပွင့်လင်းလာတာကြောင့်ဥရောပသမဂ္ဂနဲ့တွေ့ဆုံဆွေးနွေးတာပူးတွဲအလုပ်လုပ်တာတွေရှိပါတယ်။ဒါပေမဲ့ဘန်နာရေးအရမြန်မာအစိုးရကိုထောက်ပံ့ကူညီဖို့တော့မရှိပါဘူးလို့မစ္စတာတော်ကိုကပြောပါတယ်။ဥရောပသမဂ္ဂအနေနဲ့လာမယ့်ဧပြီလမှာကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲကိုအကဲဖြတ်စောင့်ကြည့်နေပြီးအဲ့ဒီနောက်ဖြစ်လာမယ့်အခြေအနေတွေပေါ်မူတည်ပြီးတော့ဥရောပသမဂ္ဂကမြန်မာအပေါ်လက်ရှိပိတ်ဆို့အရေးယူထားတဲ့အချက်တွေကိုပြန်လည်သုံးသပ်မှာဖြစ်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာပြည်ပြင်ပြောင်းလဲရေးတွေလုပ်ရင်လုပ်တယ်လို့ဥရောပသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကလည်းအတိအမှတ်ပြုတဲ့အနေနဲ့အကူအညီတွေပေးသွားဖို့ရှိတယ်လို့မစ္စတာတော်ကိုကအခုလိုပြောပါတယ်
။ Today actually What is happening in Burma is there is the UN conference on Millennium Development Goals
and ကုလသမဂ္ဂဆိုရင်လည်းအတိအမှတ်ပြုတဲ့သဘောမျိုးပြနေပါတယ်မြန်မာနိုင်ငံမှာလက်ရှိကုလသမဂ္ဂထောင်စုနှစ်ရည်မှန်းချက်ရောက်ဖို့ပြည်တွင်းဖွံ့ဖြိုးတိုးတက်ရေးဆိုင်ရာနီလန်းရှာဖွေရေးညီလာခံကိုဥရောပသမဂ္ဂကော်မရှင်နာမင်းကြီးတွေမကပါဘူးဂျာမနီကဖွံ့ဖြိုးရေးဆိုင်ရာဝန်ကြီးလည်းတက်ရောက်နေပါတယ်ဒါတွေဟာမြန်မာပြည်ကအပြောင်းအလဲတွေကိုနိုင်ငံတကာကအတိအမှတ်ပြုတဲ့သဘောမျိုးဖြစ်ပါတယ်ခင်ဗျာ
။ကော်မရှင်မင်းကြီးအန်ဒရစ်ပီဘောက်စ်ရဲ့တာဝန်ဟာဥရောပသမဂ္ဂမှာမူဝါဒတွေကိုအကောင့်ထဲဖော်ပေးရသူပါ။သူ့ရဲ့ပထမဆုံးအကြိမ်မြန်မာနိုင်ငံခီးစင်မှာဖွံ့ဖြိုးရေးနဲ့ဆင်းရဲပပျောက်ရေးလုပ်ငန်းတွေအတွက်ပေးမဲ့အကူအညီတွေကိုမြန်မာအစိုးရအပါအဝင်လွှတ်တော်အကြီးအကဲတွေနဲ့မြန်မာဒီမိုကရေစီကောင်ဆောင်ဒေါက်တာဆန်းစုကြည်တို့နဲ့တွေ့ဆုံဆွေးနွေးမှာဖြစ်တယ်လို့မြန်မာနိုင်ငံကအပြောင်းအလဲတွေကိုလည်းလေ့လာအကဲခတ်မှာဖြစ်ပါရဲ့ရှင်